ဒီငွေကြေးဒုက္ခရောက်နေတဲ့ Cyprus နိုင်ငံထဲမှာဘဏ္ဍာရေးအခက်အခဲဖြစ်ရှင်းမှုအစိပ်ပိုင်းတရအနေနဲ့ဒီလူတိုင်းလူတိုင်းဘဏ်အငွေထည့်သွင်းတဲ့နေရာမှာအခွန်ကောက်ခံမယ်ဆိုတဲ့ကိစ္စကြောင့်မလို့ Cyprus ပြည်သူတွေအတော်လေးဒေါသဖြစ်နေကြပါတယ်။ Cyprus နိုင်ငံငွေကြေးဒေဝါလီခံတာကိုရှောင်ရှားနိုင်ဖို့အတွက်အခုညီအမေရိကန်ဒေါ်လာ73ဘီလီယံပေးဖို့ဒီသဘောတူညီချက်ထဲမှာအဲ့ဒီအစီအစဉ်ကိုပါဥရောပနိုင်ငံကြီးဝင်ကြီးတွေနဲ့ဒီ IMF နိုင်ငံတကာငွေကြေးရောင်းမှုအဖွဲ့ကနေပြီးထည့်သွင်းထားကြတာပါ။ဒီ Eurozone နဲ့ IMF နိုင်ငံကငွေကြေးရောင်းမှုငွေဖွဲ့ရဲ့အဲ့ဒီအစီအစဉ်ရဆိုရင်တော့ဒေါ်လာ 33,000 အထက်ငွေအပ်လို့ရှိရင် 9.9 ရာခိုင်နှုန်းအခွန်နောက်ဒေါ်လာ 33,000 အောက်ဆိုရင်တော့ 6.95 ရာခိုင်နှုန်းအခွန်ကောက်ခံရမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအခုအစီအစဉ်ဟာ separate ban တွေမှာငွေအနှံ့ကြတဲ့နိုင်ငံခြားသားအပါအဝင်ဘယ်သူကမှမဆိုတက်ရောက်မှုရှိလာမှာဖြစ်ပါတယ်။